Rohingya dukha deri ye ye gu phie shin ne niya ma ro Rohingya muslim ni ye amyo da ye lakkhana ne tamain chang ya ti shi mu go lakkhan mu lo de a chang Rohingya ye thauk khan tu ri ne a ri paripakha go phie shin nai ye the the wun wun pa win saung ywet ni tu ri ga thauk pya ja ba de naingan twin ga tacha tai yin da ri ne a tu dan lu khwin ye pe ya me so de a che kan a phin a chat paw ma sin sa de ne a chang mani nya rong ga thai naingan bangkok myo ga naingan cha tadin thauk mya a tin ma chin ba de Rohingya ye swin ni pwe ma thauk pya byo so da phit ba de u tain
ထိုင်ဥကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင်။ရိုဟင်ဂျာတွေကနိုင်ငံသားခွင့်ရေးကိုမတရားညှိပယ်ခံထားရသူတွေဖြစ်တဲ့အတွက်သူတို့ရဲ့ခွင့်ရေးကိုပြန်တိမှတ်ပြုလို့လိုတဲ့အကြောင်း NUG ဂျာကာလာညိုသားညီညွတ်ရေးဆိုရလူခွင့်ရေးဝင်ကြီးဌာနရဲ့အကြံပေးဦးအောင်ကျော်မိုးကမနေ့ကဆွေးနွေးပွဲမှာပြောဆိုသွားပါတယ်။2018ခုနှစ်ကမြန်မာစစ်တပ်ရဲ့ညှိပန်းနှိမ့်ဆက်မှုတွေကြောင့်ရို often call we are stateless. No, we are not a stateless. A state belongs to us.
ကျွန်တော်တို့နိုင်ငံမဲ့တွေလို့မကြကနာခေါ်ခံပါလေမဟုတ်ပါဘူးနိုင်ငံကကျွန်တော်တို့ကိုပိုင်တယ်လို့ကျွန်တော်တို့ကလည်းပိုင်ပါတယ်အခုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့သူတွေထဲမှာနိုင်ငံသားမဟုတ်ရင်ကြိုက်ထားတဲ့သူတွေရှိပါတယ်အခုအထိတိမ့်ထားတော့မှာပဲသူတို့ရဲ့နိုင်ငံသားခွင့်ရေးတရားမဝင်အသိခံကြရတာဘာလို့ကိုအောင်ကျော်ဘုပြောသွားတာပါရိုဟင်ဂျာဒုက္ခသည်အရေးကိုဖြေရှင်းရမှာသူတို့ရဲ့နိုင်ငံသားခွင့်ရေးကိုတိမတ်ပြုဖို့လိုတယ်ဆိုတာကိုအွန်လိုင်းကပါဝင်ဆွေးနွေးတဲ့အရင်ကုလသမဂ္ဂဒွေမှုချုပ်အောင်ကိုဖီအန်ဦးဆောင်တဲ့ကခိုင်ပြည်နယ်ရေးချန်ပီကော်မရှင်ဖွဲ့ဝင်သူဖြစ်ခဲ့သူနယ်သာလန်နိုင်ငံဆိုင်ရာတာဝန်ကြီးအောင်လာတီဒီယာဘန်ဒန်အော့စန်လည်းပါဝင်ပါတယ
် If reading Myanmar's current citizenship legislation not in line with international
standards လက်ရှိမြန်မာနိုင်ငံမှာရေးဆွဲထားတဲ့နိုင်ငံသားဖြစ်ခွင့်စီစဉ်တဲ့ဥပဒေဟာနိုင်ငံတကာစံချိန်စံညွန်းနေနဲ့မညီဘူးဒီကိစ္စကိုဦးစားပေးမဖြေရှင်းဘူးဆိုရင်ပြဿနာကဆက်ပြီးတော့ကြီးထွားနေဦးမှာပါပဲတစ်ခုလုံးကိုကြဲကြဲပြန့်ပြန့်ထုံကြည့်ဖို့လိုပါတယ်လို့ကျမအလေးနဲ့ပြောချင်ပါတယ
်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့အကြောင်းမကြသေးခင်တုန်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နော်လင်းဟေဇာနဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထပ်မံပြောဆိုထားပါတယ်မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့တယ်ဆိုတဲ့ထောက်ထားပြနိုင်ပြီဆိုရင်နေရရင်းမှပြန်လည်လက်ခံဖို့စီစဉ်မဲ့အကြောင်းဒါမှမဟုတ်ဒုက္ခတွေပြန်လည်လက်ခံရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနိုင်ငံကြားသဘောတူထားတဲ့ပုံစံတိုင်းဒုက္ခသည်ဆင်းကိုပြရခြင်းမရှိဘူးဆိုပြီးပြောဆိုထားပါလေ။မနေ့ကဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာနိုင်ငံသားရေးအတွင်းဝင်ဟောင်းရှက်ဖီလ်ဒူဟိတ်လည်းအွန်လိုင်းကနေပါဝင်ဆွေးနွေးပါလေ
။ Really fighting for the rights and privileges in the international community. I don't know how many
ကျွန်တော်တို့ကသူတို့ကိုလက်ခံထားယုံတင်မဟုတ်ပါဘူး။သူတို့အခွင့်အရေးရပိုင်ခွင့်တွေအတွက်လည်းနိုင်ငံတကာအလဲမှာတိုက်ပေးခဲ့ပါလေ။ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်နိုင်ငံခေါင်းဆောင်တွေအများအပြားတွေ့ဆုံပြီးတော့ဒီဒုက္ခသည်တွေနှိမ့်ဆက်ညှဉ်းပန်းခံရတဲ့အကြောင်းတွေသူတို့ကိုကူညီထောက်ပံ့ပေးဖို့အကြောင်းတွေကိုဝန်ကြီးချုပ်ရှိတ်ဟာရှင်နာကိုယ်တိုင်ထပ်ခါတလဲလဲပြောပေးနေခဲ့တာပါ
ရိုဟင်ဂျာပြည်ထနာကိုနိုင်ငံရေးပြည်ထနာတရားဖြစ်မစင်စားပဲစီရေးရဖြည့်ရှင်းခဲ့တာအကြောင်းအမှားယွင်းတွေပေါ်ပေါက်ခဲ့တာလို့သူကဝေဖန်ပါတယ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရာရင်းကထွက်ပြေးခဲ့တာ၅နှစ်ရှိပါပြီမြန်မာနိုင်ငံပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးတို့တက်ဖြတ်မှုဆိုင်ရာဒါစီနိုင်ငံတကာစာချုပ်ကိုချိုးဖောက်ခဲ့တာဆိုပြီး ICJ PP ဆိုင်ရာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားပါတယ်တရားဥပဒေအရရေယူနိုင်ရေးချိုးဖောက်ချက်တွေအပေါ်အရင်ကမ္ဘောဒီးယားနိုင်ငံလူမျိုးတို့တက်ဖြတ်မှုကျွလွန်တဲ့ခမာနီခေါင်းဆောင်ဟောင်းတွေကိုရေယူနိုင်ရေးနိုင်ငံတကာခုံရုံးမှာထိတ်တန့်ဥပဒေချန်ပေးချစ်ပါဝင်ခဲ့တဲ့လက်ရှိနိုင်ငံတကာတရားရေးနဲ့တာဝန်ခံမှုဆိုင်ရာအသင်းဒါရိုက်တာကင်းစလီအဘော့လည်းလူကိုယ်တိုင်မနေ့ကဆွေးနွေးသွားပါတယ်
I always recall when I say to people that justice will arrive, but it might take time.
တရားဥပဒေအရရေယူနိုင်ဖို့ဆိုတာအချိန်ကြာပါတယ်။ဒါပေမဲ့ရောက်လာပါလိမ့်မယ်။ဒီလိုပြောနိုင်တဲ့အကြောင်းရင်းတစ်ခုကတော့သူတို့ညင်းလို့မရတော့တဲ့အထောက်အထားတွေမြန်မာနိုင်ငံအတွင်းရဲရင်းနဲ့လူမှုအခြေပြုဖွဲ့စည်းတွေရဲ့ဆယ်စုနှစ်ချီစုဆောင်ခဲ့တဲ့အထောက်အထားတွေရှိနေပါပြီ။နိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အထားတွေဒီမဟုတ်ပါဘူး။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့တွေအထူးကိုယ်စားလှယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကျုံးတဲ့လူငယ်ချမ်းသာခွင့်အဖွဲ့ကြီးလို့လူခွင့်ရေးအဖွဲ့ရဲ့လှုပ်ဆောင်ချက်တွေပါ
။မနေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတောက်များအသင်းမှကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့လေစီးပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ထိုင်းနိုင်ငံခြေစိုက်ရိုဟင်ဂျာ Base Network ကဟာဂျီအစ်စပီလေလာရောက်ပါလေ။မြန်မာနိုင်ငံမှာနေပေါင်းများစွာရပ်တည်နေထိုင်ခဲ့တဲ့ခွင့်ရေးတွေပြစ်ပင်ခံခဲ့ရတယ်လို့သူက VOA ကိုပြောပါလေ။
ကျွန်တော်တို့ကဗမာပြည်မှာမွေးတယ်မြန်မာနိုင်ငံမှာကျွန်တော်မွေးတယ် ကျွန်တော်အပေလည်းမြန်မာနိုင်ငံမှာပဲမွေးတယ်ကျွန်တော်အဖိုးလည်းမြန်မာနိုင်ငံမှာလည်းမွေးတယ်နောက်ပြီးတော့ကျွန်တော်အပေရောအဖိုးရောအကုလုံးကဟိုဗာလဲ government service လုပ်ခဲ့တဲ့လူတွေပဲကျွန်တော်အပေလည်းကျောင်းဆရာကျွန်တော်အဖိုးလည်းကျောင်းဆရာအဖိုးရဲ့အပေလည်းကျောင်းဆရာအဲ့ဒါကျွန်တော်ကဒီမြန်မာနိုင်ငံပေါ်မှာတိုက်စာရှိတဲ့ကျွန်တော်မြန်မာနိုင်ငံကိုပြန်ရှင်တဲ့ဒါပေမဲ့အခုလောလောဆယ် DHC မှာ life safety မရှိဘူးsafety မရှိဘူး dignity မရှိဘူးကိုယ်ရဆက်ဆိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်ကပြန်လို့မရတာတကယ်လို့လူသားတယောက်ရာတင်းတဲ့အခွင့်အရေးကိုကျွန်တော်ရတယ်ဆိုရင်ကျွန်တော်လည်းပြန်မှာပဲ
တိုင်းနဲ့ကြည့်တဲ့ရိုဟင်ဂျာတွေနေရက်ကနေထွက်ပြေးခဲ့တဲ့9နှစ်ပြည့်အချိန်ဖြစ်တာကြောင့်ရိုဟင်ဂျာရေးဟာနိုင်ငံတကာအလဲမှာဖယ်တော့မှမရခဲ့ဘူးတဲ့အထူးအာရုံစိုက်ခံရတဲ့အရေးကိစ္စတစ်ခုဖြစ်နေပါတယ်ဒါပေမဲ့လည်းသူတို့ရပိုင်ခွင့်သူတို့ရဲ့ရည်တည်ခွင့်နေရပြန်ခွင့်တွေကကမ္ဘာ့အင်အားကြီးနိုင်ငံတွေဦးစားပေးနေကြတဲ့တခြားအကြောင်းအရာတွေကြားမှာအခုလိုအထိမ့်မဲ့အချိန်ကာလကြော်လွန်သွားရင်တဖြည်းဖြည်းပြန်မေးမိန်သွားမလားဆိုတဲ့စိုးရိမ်မှုနဲ့မေးခွန်းထုတ်မှုတွေလည်းမနေ့ကဆွေးနွေးပွဲမှာရှိခဲ့ပါတယ်ကျွန်တော်သိထားဦးပါခင်ဗျာ